ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြားကျူးရွာအနီးဟိန်းဘာသာဝင်ရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိထားတဲ့နေရာနဲ့မောင်တော်မှာရှိတဲ့မွတ်စလင်ကျူးရွာတစ်ခုကိုဒီနေ့ဒီမြန်မာနိုင်ငံအခြေစိုက်ပြည်တွင်းဒီပါတွင်မီဒီယာတို့သွားရောက်သတင်းယူခွင့်မြန်မာနိုင်ငံရခဲ့ပါတယ်။စမတို့ဗီဒီယိုတင်တာကိုမိုးစောကလည်းဒီနေ့သူတွေ့ခဲ့ရတဲ့အခြေအနေနည်းမြန်းခဲ့တာနဲ့ပတ်သက်ပ င်နဲ့သွားတဲ့ခီးစဉ်ပေါ့လေခီးစဉ်ဆိုတော့ကျွန်တော်တို့ရန်ကုန်ကနေပေါ့စစ်ပြီးစစ်တူရနေပြီးတော့မှကျွန်တော်တို့ဒီဟိန္ဒူအလောင်း45လောင်းကိုသူ့ပေါ်သူ့ရှိထားတဲ့နေရာပေါ့အဲ့နေရာကမောင်းသောမြို့နယ်တွေကခမောင်းသိမ်းမြို့များလေးကရဲဘော်ကြခြေရွာကိုသွားပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီတူးပေါ်ထားတဲ့နေရာတော့အဓိကသူတို့ပထမ28လောင်းတွေ့ထားတဲ့နေရာရဲ့နောက်တစ်ခုက18လောင်းတွေ့ထားတဲ့နေရာပေါ့လေ24ရဲ့နေရာ28လောင်းတွေ့ရဲ25ရဲ့နေရာ18လောင်းတွေ့ရဲ့ဆိုတဲ့နေရာတွေသူတို့လိုက်ပြပါတယ်။ပြရတဲ့အချိန်မှာတော့ကျွန်တော်တွေ့ရတဲ့နေရာကတော့အဲ့ဒီမှာကျွန်တော်ဒီဘင်းမီဒီယာသမားတွေရောက်လာတဲ့အချိန်မှာအဲ့ဒီအသေဆုံးသူတွေရဲ့အစီအမူတားခြင်းနေရာအိမ်သားလေးမှာပဲရှိနေကြတယ်။ရှိနေတော့အဲ့ဒီလူတွေရဲ့ရုံးနေတဲ့နေကိုပဲထကြရတယ်ဗောလေတွေ့တွေ့ချင်းမှာတော့အဲ့မှာတော့ကျွန်တော်တို့အဲ့ဒီဆုံးတဲ့သူတွေကိုပတ်တန်းတပ်ပုံရိုက်တာလေးရှိရပါလေဒီကိစ္စလေးရှိနေကြလေးရှိရပါရှိတော့အဲ့မှာတော့ဒီအရင်းပွားနေတဲ့ကိစ္စပေါ့ဗျာဒီတည်တဲ့လူတွေကတက်တက်တက်တက်ဆိုတော့လေတချို့တွေကဒီကိစ္စတက်တော့မှဒီဘာလို့လဲဆိုတော့ပြောဆိုလာတယ်ရှိတယ်ပေါ့ဒီဆိုတော့ဘာထုတ်ပြန်တာလဲဒီမှာနိုင်တဲ့ဆက်ရှင်ဆိုတော့ပြောရတယ်ရှိတယ်ပေါ့ရှိတယ်အဲ့ဟာနဲ့ပတ်သက်ပြီးချင်းပေါ့ဒီမှာဒီကိစ္စကိုဥဆောင်တော့မှဒီအလောင်းတွေရှာဖွေတဲ့ဒီနေရာတည်းမှာပါတဲ့ဥမောင်းနေရှိတဲ့ပုဂ္ဂိုလ်ကတော့ဒီကိစ္စချက်တွေပြောပြတာကတော့ဒီတည်ဆုံးသူတွေအလောင်းတွေကိုတွေ့တာပထမအဓိကအချက်ကတော့ကျွန်တော်ဒီဘင်္ဂါဒေ့ရှ်နိုင်ငံဘက်ကဒီအချက်ကတည်းကခါစီခေါ်ဆောင်တော့တဲ့ဟိန္ဒူအမျိုးသမီး၈ယောက်ကနေတော့မှသူတို့နဲ့ရင်းနှီးတဲ့လူတွေကိုပြန်ဆက်သွယ်လာတယ်ဆက်သွယ်လာတော့မှဒီနေရာဒီနေရာတွေမှာတော့ဒီလူတွေကိုတတ်ထားခဲ့ရဆိုတော့သူတို့ကနေတော့မှပြောတယ်ပြောတယ်ဆိုရင်တကယ်ကြီးကသူတို့ကနေတော့အဲ့နေရာကိုအစိုးရအာဏာပိုင်ကိုအကြောင်းကြားပြီးလာရှာတယ်လို့ပြောပါတယ်အဲ့ဒီရှင်ဒီနေရှိရပါတော့ဒီလိုကိုဟိုအကျန်သက်သမားတွေကတော့သူတို့ပါတာတွေကိုဝင်ရမယ်ဆိုရင်မှဒီပါတာတွေကိုဝင်မတက်ဘူးဆိုရင်မှချင်းချောက်ခေါ်ဆောင်တော့ပြီးတော့ဘင်္ဂါဒေ့ရှ်နိုင်ငံကအဲ့ကုတူပလောက်စက်ဟောင်းနေလို့ပြောပါတယ်အဲ့တော့အဲ့လူတွေရဲ့ပြောဆိုချက်ကတော့အဲ့အမျိုးသမီးရှိယောက်ကပြောတဲ့တဲ့ရင်းကသူကလာရှာပြတဲ့အချိန်မှာပထမမှာဒီကလေးရဲ့အမျိုးသမီးတွေတည်ဆုံးသွားတဲ့ဟာတွေကိုသူတို့တွေ့တယ်။အဲ့ဒီလောင်း28လောင်းကိုတွေ့တယ်။နောက်အဲ့ဒီအမျိုးသမီးတွေရဲ့ပြောဆိုချက်ရပဲနောက်တစ်နေရာဆက်ရှာရှိနေတာ18လောင်းကိုတွေ့တယ်လို့ပြောပါတယ်ဗျ။ဒီအလောင်းနေမှာတော့ဒီသူတို့ကတော့ရတဲ့ကိုစီးကျက်ထားတဲ့ဟာမျိုးတွေတွေ့တယ်။နောက်မျက်စိကိုပိတ်ထားတဲ့ဟာတွေကိုတွေ့တယ်ပေါ့။အဲ့ဒါတွေကတော့သူတို့အင်းကရွာသားတွေကစက်ချက်တန်ဖြစ်နိုင်တဲ့ပုံစံမျိုးအခုလိုမျိုးလုပ်တယ်ဆိုတော့ပြောတာလည်းရှိပါသေးတယ်။ဟိုမောင်တော်ရောက်တဲ့အချိန်မှာတော့ကျွန်တော်ပန်းတော်ပြင်လို့ခေါ်တယ်ကျွန်တော်တို့အဲ့ဟိုဟာမှာတော့ဘုစင်ကြီးရွာမှာကတော့မကြီးသေးနဲ့နေတဲ့ရွာသူရွာသားတွေလည်းရှိပါတယ်။ကလေးတွေလည်းတွေ့ရပါတယ်။အဲ့နေရာမှာလည်းဒီတက်မတော်ကနေလဲစေကုသရေးအဖွဲ့ကနေမှာကြွားရတော့မှာစေကုသပင်းကြတယ်လေကျွန်တော်တို့တွေ့ရပါတယ်ဗျာ။
ဒီခိုင်ပြည်နယ်ကနေဒီမြန်မာပိုင်းသတင်းတောက်ကိုမှုစောတိုက်ရိုက်သတင်းတင်ပြသွားတာပါရှင်။